ရှီးရီးယားနိုင်ငံကဒါရုလနဲ့တိုလောင်ယုံတွင်သူပြစ်ဒဏ်အဆောက်အုံတွေကိုစနေနေ့ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာဟာတရားဥပဒေနဲ့ညီပြီးတရားနည်းလမ်းကျတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြည်내တို့ကပြောပါရယ်ဒီအတွက်ရုရှားနိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စီဝေးတရက်ကိုခေါ်ယူကျင်းပပါရယ်ဒီတိုက်ခိုက်မှုကအပြည့်ပြဆိုင်ရာဥပဒေနဲ့ကုလသမဂ္ဂရဲ့ဗြိတိန်ဉာဏ်စာရမှာပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တာဖြစ်တယ်ဆိုရယ်ရုရှားရဲ့ဆူဆွဲပြောဆိုချက်ကိုအမေရိကန်ဗြိတိန်နဲ့ပြည်내တို့ကပယ်ချပါရယ်ပရတင်ပြည်သက်တဲ့အမေရိကန်တို့ရဲ့လုပ်ရဟာလက်တုံပြန်တဲ့လုပ်ရမဟုတ်သလိုပြစ်ဒဏ်ပေးတဲ့လုပ်ရလည်းမဟုတ်တဲ့အတွင်းအားပြတဲ့ဝိသေသလက္ခဏာလည်းမဟုတ်ပါဘူးလူသားစုအပေါ်ကြမ်းကြုတ်ရစွာကျူးလွန်နေတဲ့စီးရီးယားအနာရှင်တွေနှံ့နှောင်ကြရလနဲ့ဆက်ပြီးတော့အတုံးမပြုတ်နိုင်အောင်တားမြစ်တဲ့နေနဲ့တိုက်ခိုက်တဲ့လုပ်ရတာဖြစ်ပါလေလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မတ်နီကီဟေလီကပြောပါရယ်စနေနေ့မနေ့အစောပိုင်းမှာပဲစီးရီးယားမှာရှိတဲ့ဒါရုလနဲ့တူလောင်ယုံတုံးမှုပေါ်ကိုမဟာမိတ်တပ်တွေကမီဆိုင်တုံးပြငါတရားနဲ့ငါးစင်ကျဲချခဲ့တာပါ။ Syria အစိုးရကသူပြည်သူတွေအပေါ်ဒါရုလနဲ့တိုက်ခိုက်ခဲ့တာမဟုတ်ဘူးဆိုပြီးအကြင်ကြင်ငင်းဆိုလာလို့ Damascus မြို့နီးဒူမားမှာ April 9ရက်နေ့ကတိုက်ခိုက်ခဲ့တာဟာလေပြည်ပထောက်လိုင်း Agency ရဲ့အကူအညီနဲ့အကြမ်းဖက်သမားတို့ကျူးလွန်နေလို့ရတာဖြစ်တယ်လို့ပြောပါရယ်။ဒီကြောင့်တိုက်ခိုက်မှုတွေကြောင့် Syria အစိုးရရဲ့ဒါရုလနဲ့အစည်းအဝေးတွေအကြီးအကျယ်ထိခိုက်ပျက်စီးသွားတယ်ဆိုတာ American ဘက်ကယုံကြည်မှုအပြည့်ရှိတယ်လို့လည်း Haley ကပြောပါရယ်။